တူရကီကကျွန်တော်နောက်ခံပေးထားတဲ့စီးရီးယားမျိုးသားတပ်ဟာတရားစစ်ဆေးမှုမရှိဘဲတပ်ဖြတ်တာအတင်းအဓမ္မလူရက်တာပိုင်းဆိုင်ပစ္စည်းတွေကိုသိမ်းဆည်တာနဲ့လူတွေသူတို့နေအိမ်ကိုမပြောင်းနိုင်အောင်ဟန့်တားတာတွေလုပ်နေတယ်ဆိုတာကိုကြားတဲ့ခိုင်လုံတဲ့အထောက်အထားတွေကိုရထားတယ်လို့နယူးယောက်ခြေဆိုင်လူအခွင့်အရေးစောင့်ကြည့်လိလာရေးအဖွဲ့ HRW ကပြောပါတယ်။ဒူရီဆိုရဟာသူတို့လက်နက်တပ်ဆင်ပေးထားတဲ့လက်နက်ကင်တွေရဲ့စိုးရွားလာတဲ့လူရက်တွေကိုမသိကြအောင်စောင့်နေတယ်လို့ HRW အဖွဲ့ရဲ့အရှိလက်ပံဒေသဆိုင်ရာညွှန်ကြားရေးမှူးဆာရလီယာဝစ်ဆန်ကပြောပါတယ်။ဒီဒေသတွေကိုတူရကီကထိန်းချုပ်ထားပြီးစုံစမ်းစစ်ဆေးဖို့နဲ့ဒီကြမ်းတမ်းခက်ထန်တဲ့လူရက်တွေကိုအဆုံးသတ်ဖို့တာဝန်ရှိတယ်လို့လည်းပြောပါတယ်။YPG ကလက်နက်ကင်တွေနဲ့အဓိကဖွဲ့စည်းထားတဲ့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေကိုစီးရီးယားအရှေ့မြောက်ပိုင်းမှာတူရကီတပ်တွေနဲ့ SNA တပ်ဖွဲ့ကပြီးခဲ့တဲ့လမှာထိုးစစ်ဆင်တိုက်ခိုက်ခဲ့တာပါ YPG ကိုကြံဖက်ဝါဒီအဖွဲ့အဖြစ်တူရကီအစိုးရကသတ်မှတ်ထားပေမဲ့ဒီအဖွဲ့ဟာ IS အစိုးရအဖွဲ့ကိုနှိမ်နင်းတာမှာအမေရိကန်ရဲ့အရေးပါတဲ့မဟာမိတ်အဖွဲ့တစ်ခုဖြစ်ပါတယ် SNA တပ်ဖွဲ့ကအကျဉ်းသားတွေကိုတပ်ပစ်တာဒေသခံကတ်တွေရဲ့အိမ်တွေကိုသိမ်းယူတာအရသာတွေကိုခွဲခြားမှုမရှိဘုံကျဲတာစတဲ့လုပ်ရည်တွေအတွက်အထောက်အထားတွေရှိတယ်လို့ HRW ကပြောပါတယ်